ကားသာနေတိုင်းယာချိတဲ့ကလေးတွေအတွက်သင်ကြိုက်မြင်ဖြစ်နေပြီးလူသားချင်းစာနာထောက်ထားရေးအပြစ်ခရက်ဆက်ကြဖို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတင်းလာနေကအရေးပေါ်ပန်ကြားလိုက်ပါတယ
် Gaza is becoming a graveyard for children. Hundreds of girls and boys are reportedly being killed or
လမ်းကရှင်းပါလေလူသားချင်းစာနာထောက်ထားရေးအပြစ်ခရက်ဆက်ရေးပါအခုရရမှာပါလို့ကုလသမဂ္ဂတွင်းမှုချုပ်ကကုလသမဂ္ဂမှာတရင်တောက်တွေကိုပြောပါတယ်ပါဝင်ပတ်သက်နေတဲ့အဖွဲ့တွေအားလုံးနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုလေးစားကြရမှာဖြစ်ပြီးဘယ်အဖွဲ့မှဥပဒေအထက်မှာမရှိဘူးလို့ကုလသမဂ္ဂတွင်းမှုချုပ်ကဆိုပါတယ်ဒါရဲ့အဓိပ္ပာယ်ကတော့ဂါဇာမှာဖမ်းဆီးထားသူတွေကိုဘာအကြောင်းသတ်မှတ်ချက်ပေါ်မှာအခြေမခံပဲလွတ်ပေးဖို့ပါပဲလို့သူကပြောပါတယ်အစ္စရေးဝန်ကြီးချုပ်နတ်ဇယာဟူကတော့ဖမ်းဆီးထားသူတွေအလုံးလွတ်မပေးဘဲလူသားချင်းစာနာထောက်ထားမှုအပြစ်ခံရဆေးရေးမရှိလို့ပြောထားတာပါ။တနင်္လာနေ့မှာသိမ်းဆုံးသွားသူပါလက်စတိုင်းတပေါင်းကျော်သွားပြီလို့ဟားမတ်စ်အုပ်ချုပ်တဲ့ဂါဇာကျမ်းမာရေးဌာနကတော့ဆိုပါတယ်။ဂါဇာလူဦးရေတစ်ခုလုံးအပြင်နောက်ဖက်ကကပါလက်စတိုင်းတန်းဝဲအပါဝင်လူ2.3 သိန်းကိုကူညီဖို့အကူအညီဒေါ်လာတန်းပေါင်း1,000ကိုကုလသမဂ္ဂကတနင်္လာနေ့မှာတောင်းခံလိုက်ပါတယ်။တနင်္လာနေ့တုန်းကအီဂျစ်ကနေရာဖာနယ်ဆော့ကိုဖျက်ဝင်ခွင့်ရတဲ့အကူအညီပေးကုန်တင်ကက25စီပဲရှိတာပါ